ဗင်နီဇွဲလားနိုင်ငံကလက်ရှိသမ္မတနီကိုလတ်မာဒူရိုကိုဖြုတ်ချရေးမှာအမေရိကန်ရဲ့စစ်အင်အားနဲ့လှုပ်ဆောင်နိုင်မဲ့အခြေအနေတွေရှိလာနေတာနဲ့တကယ်နဲ့စစ်အင်အားအသုံးပြုမှုကြောင့်အများပြည်သူတွေထိခိုက်နစ်နာဆုံးရှုံးမဲ့အရေးပေါ်မှာလဲစိုးရိမ်မှုတွေကတိုးလာနေပါတယ်အမေရိကန်ရဲ့နိုင်ငံသားမှာသွားတိုက်တဲ့စစ်ပွဲတစ်ခုထပ်ပြီးတော့တိုးလာမဲ့အရေးနဲ့အဲ့ဒီစစ်ပွဲအတွင်းအမေရိကန်တပ်ဖွဲ့ဝင်တွေအသက်ထပ်ပြီးတော့ဆုံးရှုံးရမဲ့အရေးကိုလဲစိုးရိမ်မှုတွေဖြစ်ပေါ်နေတာပါဗင်နီဇွဲလားအကြက်တဲကိုဖြစ်ရှင်းမှုအမေရိကန်ရဲ့စစ်အင်အားအသုံးပြုရေးဟာလမ်းကြောင်းတစ်ခုဖြစ်ရွေးချယ်စရာရှိနေတယ်လို့အမေရိကန်တမန်တော်နဲ့ထောက်ကတင်းနေနေတုန်းကပြုလုပ်တဲ့အမေဖြေကဏ္ဍတစ်ခုမှာပြောထားပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့အင်္ဂါနေ့တုန်းကကျင်းပခဲ့တဲ့တမန်ထရမ့်ရဲ့နိုင်ငံတော်ခြေပြမင်းငွန်းထဲမှာတော့အမေရိကန်ပြည်ထောင်စုရဲ့စီးရေးကုန်ကျစရိတ်တွေကိုရှော့ချဖို့လိုတဲ့အကြောင်းဖွတ်တော်ကိုသူကပြောဆိုခဲ့တာပါကြီးမြတ်တဲ့နိုင်ငံတော်အနေနဲ့မဆုံးနိုင်တဲ့စစ်ပွဲတွေကိုတိုက်ခိုက်မနေဘူးလို့လဲတမန်ထံကသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့အာဏာအကူပြောင်းဟာငြင်းငြင်းချင်းချင်းနဲ့ဖြစ်ပေါ်လာဖို့အမေရိကန်ပြည်ထောင်စုကရည်ရွယ်ထားကြောင်းအိမ်မီတို့အရာရှိတွေကပြောနေကြပါတယ်။ဥရောပနဲ့လက်တင်အမေရိကန်နိုင်ငံတော်တော်များများကဗင်နီဇွဲလားရဲ့လက်ရှိသမ္မတမာဒူရိုအစိုးရဟာတရားမဝင်တော့ဘူးဆိုပြီးတော့အတိုက်ခံကောင်းကောင်းဂူရီတို့ကိုထောက်ခံအားပေးနေကြပါတယ်။